မြန်မာပြည်သူတွေရဲ့အခွင့်အရေးကိုလုံးဝလေးစားခြင်းမရှိသလိုဒီမိုကရေစီစနစ်ကိုလည်းလုံးဝစိတ်ဝင်စားခြင်းမရှိတဲ့စစ်အစိုးရကိုပိတ်ဆို့အရေးယူနိုင်ရေးအတွက်အမေရိကန်လွှတ်တော်ထဲမှာရှိတဲ့မိတ်ဆွေခေါင်းတွေကခက်ခက်ခဲခဲကြိုးပမ်းခဲ့ကြပါတယ်။လူတချို့ကအချိန်မတန်သေးဘူးလို့ပြောကြပေမဲ့အခုချိန်ဟာအဲ့ဒီပိတ်ဆို့မှုတွေကိုရုတ်သိမ်းချိန်တန်ပြီလို့ကျွန်မတို့ဆုံးဖြတ်ခဲ့ပါတယ်။စီးပွားရေးတိုးတက်အောင်လှုပ်ဆောင်ဖို့အတွက်ဖြည့်ရှင်းရမယ့်နိုင်ငံရေးပြဿနာတွေကကျမတို့နိုင်ငံမှာဒုနယ်တည်းရှိနေပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ဖို့အင်မတန်အရေးကြီးပါတယ်။ငြိမ်းချမ်းရေးရမှဒီမိုကရေစီနိုင်ငံအစ်စ်ကိုတည်ဆောက်နိုင်မှာပါ
။ Since we became independent in 1948, there has never been a time when we can say that the whole of the country is at peace. We have never had such an opportunity.
1948ခုနှစ်လွတ်လပ်ရေးရကြတဲ့ကကျမတို့နိုင်ငံမှာတတိုင်းပြည်လုံးငြိမ်းချမ်းတဲ့ကာလရယ်လို့မရှိခဲ့ပါဘူး။အခုကျမတို့ညဉ့်ညံရေးရရှိနိုင်တဲ့အခွင့်အရေးနဲ့ကြုံတွေ့နေပါပြီ။ဆွေးနွေးညှိနှိုင်းအပြေရှားတဲ့ဤနဲ့သာဝရညဉ့်ညံရေးကိုရရှိနိုင်မယ်လို့ကျမတို့ယုံကြည်ပါတယ်။အမျိုးသားပြန်လည်တင့်မြတ်ရေးအတွက်ကျမတို့မနေမနာကြိုးစားနေပါတယ်။ကျမတို့နိုင်ငံဟာတဘာဝတန်ရာဇာတ်ပေါ်ကျွယ်ဝတဲ့တိုင်းပြည်ပါ။ဒါပေမဲ့တန်ဖိုးအကြီးဆုံးတန်ရာဇာတ်ကတော့ကျမတို့မြန်မာပြည်သူတွေဖြစ်ပါတယ်။အဒါကြောင့်ကျမတို့ရဲ့ပထမဆုံးဦးစားပေးလုပ်ငန်းကတော့ကျမတို့နိုင်ငံသားတွေရဲ့အရေးအသွေးကိုမြင့်တင်ရေးပါပဲ။တချိန်ကအရှိတောင်အာရှမှာရှမ်းရှမ်းတောက်ခဲ့တဲ့ကျမတို့နိုင်ငံဟာ1962ခုနှစ်စစ်အာဏာရှင်တွေအုပ်ချုပ်ချိန်ကစပြီးစီးပွားရေးကနိုင်ငံရေးပါချွတ်ချုံကြခဲ့ရပါတယ
်။ Some people say that my party cares too much for politics and not enough for economics.
ကျမတို့ပါတီဟာစီးပွားရေးကိုအဓိကမထားဘဲနိုင်ငံရေးကိုတိတ်ပြီးအာရုံစိုက်လွန်းတယ်လို့တချို့ကပြောကြတယ်တကယ်တော့ကျမတို့ဒီကနေ့စီးပွားရေးနှိမ့်ကြရတဲ့အရင်းခံတစ်ချက်ကနိုင်ငံရေးကြောင့်ဖြစ်ပါတယ်ဒါကြောင့်ကျမတို့ဘာလုပ်လို့နိုင်ငံရေးကိုထည့်တွေ့ရတယ်ဥပမာနိုင်ငံထူထောင်ရေးအတွက်လျှက်စစ်စွမ်းအင်လိုတယ်အဲ့ဒီအတွက်ကျမတို့တိုင်းပြည်မှာအလွယ်တကူရနိုင်တဲ့ရေအားကနေလျှက်စစ်ထုတ်မယ်ဆိုပါတော့အဲ့ဒီရေကာတာတိဆောက်မဲ့ဒေသကတိုင်းသားပြည်သူတွေရဲ့ဘဝတွေအပေါ်ဘယ်လိုအကျိုးသက်ရောက်မလဲဆိုတာကျမတို့စဉ်းစားရတယ်ဤပညာအရာမှန်ကန်တယ်ဆိုပြီးအလွယ်တကူလုပ်လို့မဖြစ်ပါဘူးနိုင်ငံရေးအရာပါမှန်ကန်ဖို့လိုတယ်ဒါအပြင်ကျမတို့လူငယ်တွေအတွက်အနာဂတ်မျှော်လင့်ချက်တွေရှိဖို့လိုပါတယ်အခုဆိုရင်ကျမတို့တိုင်းပြည်ကလူငယ်အများပြားကိုယ့်နိုင်ငံကိုစွန့်ပြီးတခြားတိုင်းပြည်တွေကိုသွားကြတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့တိုင်းပြည်မှာသူတို့အတွက်အလုပ်မရှိလို့ပါပဲအဲ့ဒီလူငယ်အများအများအင်မတန်အန္တရာယ်များတဲ့တရားမဝင်အလုပ်သားတွေဖြစ်သွားကြတယ်တစ်ဆက်တည်းမှာပဲဒေါအောင်ဆန်းစုကြည်ကကျမတို့ပညာရေးခန္ဓာနဲ့ကျန်းမာရေးခန္ဓာမြင်မှားဖို့အကူအညီတွေလိုပါတယ်။ဒီအတွက်ကျမတို့တိုင်းပြည်လူထုပေါ်အကျိုးပြုဖို့စိတ်ဝင်စားတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုကျမတို့မျှော်လင့်ကြိုးစိုးနေပါတယ်။ကျမတို့တိုင်းပြည်မှာလာရောက်မြှုပ်နှံတဲ့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ငွေကြေးအမြတ်ဆုံးအပြင်ဒီတိုင်းပြည်ကိုအကြီးအကျယ်ပြောင်းလဲသွားအောင်ငါတို့ကူညီနိုင်ခဲ့ပါလားဆိုတဲ့ခံစားမှုပီတိကိုပါရရှိနိုင်မှာဖြစ်ပါတယ်။နောက်တစ်ချက်ကတော့စစ်တပ်ကိုအခွင့်ထူးကလူဒန်းစားအဖြစ်ရေးဆွဲထားတဲ့ဖွဲ့စည်းပုံပြင်ဆင်ရေးပါ
And economic success is one of the ways in which we can persuade everybody in our country including the military that democracy is the best way forward for our
တကယ်လို့ဒါစီးပွားရေးကောင်းမွန်လာမယ်ဆိုရင်တမတော်အပါဝင်ကျမတို့နိုင်ငံကလူဒန်းစားအလုံးကိုဒီမိုကရေစီစနစ်ဆိုတာငါတို့နိုင်ငံအတွက်အကောင်းဆုံးစနစ်ဖြစ်ပါလားဆိုတာကိုယုံကြည်သဘောပေါက်လာအောင်စီယုံပြောဆိုဖို့လဲအထောက်ပံ့ဖြစ်စေမှာအေကံဖြစ်ပါတယ်။ဒီပိုင်းနဲ့မှာကျမတို့နိုင်ငံမှာစီးပွားရေးလာရောက်လောက်ကိုင်းသူတွေအစဉ်ပြေဖို့အတွက်ယင်းနှိမ့်နှံ့မှုဥပဒေကိုအစ်စ်ရေးဆွဲခဲ့ပါတယ်။လွှတ်တော်ကအတည်ပြုဖို့တော့လိုပါသေးတယ်။နောက်ပြီးကျမတို့တိုင်းပြည်ကိုလာမဲ့စီးပွားရေးသမားတွေအနေနဲ့ငွေရုပ်ပိုက်ပြီးသွားရင်ရတာပဲဆိုတဲ့အတွေ့အကြုံတက်တက်နဲ့မလာပါနဲ့။အကျင့်ပြတ်ချစားမှုကိုကျမတို့နဲ့လက်တွဲတိုက်ဖြတ်ပါလို့လဲပြောချင်ပါတယ်။
Welcome any reports of any signs of corruption if you come across it while you're in that country. You have to tell
us. ဘယ်သူမှဆိုအကျင့်ပြတ်ချစားမှုကိုသိရှိရင်ကျမတို့ကိုပြောပါ။သက်ဆိုင်ရာဝန်ကြီးဌာနကိုပြောလို့မရရင်ကျမထံကိုတိုက်ရိုက်လာပြောပါ။အရေးယူပါမယ်။အဲ့ဒါဟာကျမတို့တိုင်းပြည်ကိုကူညီတာဖြစ်လို့ကျမတို့အနေနဲ့ကျေးဇူးအထူးတင်ရှိမှာဖြစ်ပါတယ်။ဤကုန်းကျုံမှာတော့ဒေါအောင်ဆန်းစုကြည်ကစစ်မှန်တဲ့ဒီမိုကရေစီနှိကြဖက်ဒရယ်ပြည်ထောင်စုတစ်ခုပေါ်ပေါက်လာရေးဟာကျမတို့ရဲ့အန်တီမပန်းတိုင်ဖြစ်ပါတယ်။က ျမတို့နိုင်ငံသူနိုင်ငံသားတွေကာလရှည်ကြာစိတ်ကူးခဲ့ရတဲ့အိမ်မက်တွေလက်တွေအကောင့်ထဲပေါ်လာရေးအတွက်ဝိုင်းဝန်းကူညီကြပါအဲ့ဒီလိုဝိုင်းဝန်းကူညီနေကြသူအားလုံးကိုလည်းကျေးဇူးအထူးတင်ရှိပါတယ်လို့ပြောကြားသွားခဲ့ပါတယ်ခင်ဗျာ